အမေရိကန်သမ္မတဖြစ်နေပြန်လဲအရွေးခံရတဲ့သမ္မတဘရက်အိုဘားမားအရှိတောင်အာရှကိုလာမဲ့ခီးစဉ်ဟာသမိုင်းဝင်ဖြစ်တယ်လို့နိုင်ငံတကာရေးရာပညာရှင်တွေကပြောလိုက်ပါတယ်။အာဆီယံထိပ်သီးစည်းဝေးဘက်ကိုတက်ရောက်ဖို့သမ္မတအိုဘားမားဟာကမ္ဘောဒီးယားနိုင်ငံကိုလာမှာဖြစ်တယ်လို့ထိုင်းနဲ့ဒီမြန်မာနိုင်ငံတွေကိုလည်းတွားရောက်မယ်ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေချိန်မှာချူလာလောင်ကောင်းတက်သူကနိုင်ငံရေးသိပ္ပံပါမောက်ခထီထီနန်ဖွန်ဆူဟေရက်ကအခုလိုမျိုးတုံ့သက်လိုက်တာဖြစ်ပါတယ်။သမ္မတအဖြစ်နဲ့ပြန်လည်အယူခံရပြီးတဲ့နောက်ပရမဆုံးနိုင်ငံခြားခီးစဉ်အဖြစ်နဲ့အာရှကိုရွေးချယ်တာဟာဘယ်လောက်အရေးပါပါသလဲ။ဘန်ကောက်ရုံးကနေမတ်စုမြတ်မွန်ကတုံ့သက်တင်ပြပေးပါမယ်ရှင်
။နိုဝင်ဘာလတတိယပတ်မှာဒီအာဆီယံထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားဟာကမ္ဘောဒီးယားနိုင်ငံကိုရောက်လာဖို့ရှိနေတယ်လို့မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတွေစီကလည်းသွားမှာဖြစ်တယ်လို့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်။သမ္မတအိုဘားမားခီးစဉ်နဲ့ပတ်သက်လို့အိမ်ဘူရော်ကတော့အခုချိန်ထိအတိအပြုပြောကြားခြင်းမရှိသေးပါဘူး။ဒါပေမဲ့သမ္မတသက်တမ်းဒုတိယအကြိမ်ထပ်ပြီးတော့ထမ်းဆောင်ဖို့ရွေးကောက်ပွဲမှလောလောလတ်လတ်အနိုင်ရထားတဲ့သမ္မတအိုဘားမားအတွက်အာရှကိုပထမဆုံးခီးထွက်မယ်ဆိုတာဟာသမိုင်းဝင်ဖြစ်တယ်လို့ချူလာလောင်ကောင်တက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက်ခထီထီနန်ဖွန်ဆူဟေရက်က VOA မြန်မာပိုင်းကိုပြောပါရယ်
။ President Obama's re-election makes this trip to mainland Southeast Asia a historic one.He has been given a new mandate. His foreign policy directions are likely to be maintained and reinforced.
သမ္မတအိုဘားမားရွေးကောက်ပွဲမှာပြန်ပြီးတော့အနိုင်ရလိုက်တဲ့အတွက်အရှိတောင်အာရှဒေသတွေကကျွန်းနိုင်ငံမဟုတ်တဲ့နိုင်ငံတွေစီကိုလာမဲ့ခရီးစဉ်ဟာသမိုင်းဝင်ဖြစ်သွားပါတယ်။လုပ်ပိုင်ခွင့်အာဏာသူထပ်ပြီးတော့ရရှိသွားပြီ။သူ့ရဲ့နိုင်ငံသားရဲ့မူဝါဒကိုလည်းဒီအတိုင်းဆက်ထိန်းထားမယ်။ပို့ပြီးတော့ထိရောက်မှုရှိအောင်လုပ်မဲ့ပုံရတဲ့အပြင်ပို့ပြီးတော့ကျေပြတ်အောင်ချဲ့ထွင်မဲ့ပုံရပါတယ်။ဒုတိယအကြိမ်သမ္မတရာထူးတာဝန်ယူဖို့ရွေးကောက်ပွဲအနိုင်ရပြီးချိန်မှာထိုင်းမြန်မာကမ္ဘောဒီးယားနိုင်ငံတွေကိုပထမဆုံးခီးစဉ်ဖြစ်နဲ့တွားရောက်မယ်ဆိုရင်ဒီကိစ္စတွေကဆက်ဆက်စဉ်းစားရမယ့်ကိစ္စတွေဖြစ်ပါတယ်လို့မစ္စတာထီထီနန်ကပြောသွားတာပါသမ္မတအိုဘားမားမြန်မာနိုင်ငံကိုတွားရောက်မယ်ဆိုတာကိုတော့အစိုးရတာဝန်ရှိသူတယောက်ရဲ့အပြောကိုကိုးကားပြီးတော့မြန်မာနိုင်ငံကလာတဲ့သတင်းတွေမှာချက်ချင်းပြန့်ပြန့်ဖော်ပြနေကြပါတယ်ဒါပေမဲ့နှစ်ဖက်အစိုးရကတော့အခုချိန်ထိဒီခီးစဉ်ကိုအတည်ပြုခြင်းမရှိသေးပါဘူး။ Mr. ထီထီနန်ကတော့ American သမ္မတမြန်မာနိုင်ငံကိုတွားခဲ့ရင်ဒါဟာဆက်ဆံရေးအတွက်အရေးပါတဲ့ပြရုပ်တစ်ခုဖြစ်လိမ့်မယ်လို့သုံးသပ်ပါတယ
်။ Burma Myanmar is an unfinished business for the US administration. Obama would likely try to broaden this opening in Burma Myanmar. He willAmerican
အစိုးရအတွက်ကမြန်မာနိုင်ငံဟာလက်ဆမတက်ရသေးတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံကပွင်လင်းလာမှုတွေဒီထက်ကြကြပြန့်ပြန့်ဖြစ်အောင်အိုဘားမားကြိုးစားမဲ့ပုံရပါတယ်။အထူးကကြတဲ့ခေါင်းဆောင်တွေနဲ့သူတွေ့မယ်ဆိုတော့ဒီခီးစဉ်ကိုပြရုပ်တစ်ခုအနေနဲ့မြင်နိုင်ပါတယ်လို့သုံးသပ်သွားတာဖြစ်ပါတယ်။အမေရိကန်သမ္မတတယောက်အနေနဲ့သတင်းတွေထွက်ပေါ်နေတဲ့အတိုင်းမြန်မာ၊ထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံတွေစီကိုတကယ်သွားမယ်ဆိုရင်ဒါဟာဒေတာရင်းအတွက်ဘလောက်ထူးကြတယ်လို့ပြောနိုင်ပါသလဲဆိုတဲ့အမေကိုတော့ကမ္ဘာရေးရာကျွမ်းကျင်သူမစ္စတာထီတီနန်ကအခုလိုဖြေပါတယ
် This is a mainland Southeast Asia visit that will be of concern to the Chinese in Beijing. The US pivot rebalance towards Asiais being reinforced is being
အရှိတောင်အာရှဒေသတွေကကုန်းပြေနိုင်ငံတွေစီကိုလာမဲ့ခရီးစဉ်ဖြစ်လို့တရုတ်နိုင်ငံအတွက်စိုးရိမ်စရာဖြစ်မဲ့ခရီးစဉ်မှာအာရှမှာတရုတ်နဲ့ချိန်ခွင်ရှာညှိဖို့အမေရိကန်ကစူးစမ်းနေတဲ့ဆက်ဆံရေးကပို့ပြီးတော့ကျေပြန့်လာတယ်ပို့ပြီးတော့တိုးမြင့်လာတယ်အမေရိကန်ခေါင်းဆောင်တယောက်အနေနဲ့ဒေတာရင်းကိုကိုယ်တိုင်ရောက်လာမယ်ဆိုရင်အရှိတောင်အာရှကုန်းပြေနိုင်ငံတွေမှာအမေရိကန်ရဲ့နေရာယူမှုအတွက်အကြီးအကျယ်အားတစ်ခုဖြစ်စေမှာပါနောက်မြန်မာနိုင်ငံအတွက်ကတော့ဒီမိုကရေစီမီးရှို့တံဆောင်လို့ဖြစ်နေရုံမကကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ကထောက်ပံ့မှုတွေပေးတယ်ဆက်ဆံရေးမှာအရေးပါတဲ့ပြရုပ်တစ်ခုအနေနဲ့မြင်သာစီတယ်ဆိုတဲ့အတွက်မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တင်မြင့်ရေးလုပ်ငန်းစဉ်တွေကိုတွန်းအားပေးရရောက်မယ်နောက်ပြုပြင်ပြောင်းလဲမှုတွေဆက်လုပ်သွားဖို့လည်းဖိအားပေးရရောက်မယ်တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မှာလူ့အခွင့်အရေးကိုလေးစားလိုက်နာဖို့အတွက်အိုဘားမားကိုယ်တိုင်ပြောကြားမှုတွေလည်းရှိနိုင်တယ်။ဒီတော့ဒီခီးစဉ်တစ်ခုလုံးကိုခြုံပြီးတော့ပြောရရင်အင်မတန်ထိရောက်တဲ့ခီးစဉ်တစ်ခုဖြစ်ပါလိမ့်မယ်။မြန်မာ၊ထိုင်း၊ကမ္ဘောဒီးယားသုံးနိုင်ငံလုံးအတွက်အကျိုးရှိစေမယ့်ခီးစဉ်ဖြစ်ပါတယ်လို့ကမ္ဘာရေးရာကျွမ်းကျင်သူချူလာလောင်ကောင်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခထီထီနန်ဖွန်ဆူဟေရက်က VOA မြန်မာပိုင်းကိုတုံ့တက်ပြသွားတာဖြစ်ပါတယ်။အင်ဘူရောဘက်ကရောအမေရိကန်နိုင်ငံသားရေးဌာနဘက်ကပါအခုအချိန်ထိသမ္မတအိုဘားမားရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့အတည်ပြုချက်တစုံတရာမပေးသေးပေမဲ့အမေရိကန်သမ္မတဟာမြန်မာနိုင်ငံကိုနိုဝင်ဘာလ18ရက်နဲ့19ရက်နေ့တွေမှာလာရောက်ဖို့ရှိတယ်လို့မြန်မာနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြနေကြပါတယ်ရှင်။